ဝါဒီသားမှာလုံညိုရေးအနေထားရလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးလို့တက်မတော်ကသုံးသပ်ကြောင်းတောင်ဝန်ရှိသူတူကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဒီပြောဆိုချက်အပေါ် UWSA ဝါတပ်ဖွဲ့ကတစုံတရာတုံ့ပြန်မှုမလုပ်သေးပေမဲ့တက်မတော်ရဲ့ပြောဆိုချက်ဟာ UWSA နဲ့အနာဂတ်ဆက်ဆံရေးမှာထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကြက်ကတချို့ကသုံးသပ်တာကိုတင်ပြကြင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ရခိုင်ပြည်နယ်မှာလို့တက်မတော်နဲ့စီရေးပရိပတ်ကဖြစ်နေတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးဆိုတာအစိုးရဘက်မှတွေကတက်မတော်ဘက်ကပြောဆိုခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တက်မတော်နဲ့တိုက်ပွဲတွေမရှိတဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ထိန်းချုပ်ရာဒေသမှာဘာကြောင့်ရွေးကောက်ပွဲလုပ်ဖို့မဖြစ်နိုင်ဘူးလဲဆိုတဲ့အခြေအနေကိုတော့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်စုံမင်းထွန်းကအခုလိုရှင်းပြပါတယ
်။အဓိကတော့ကျွန်တော်ပြောနေရပါတော့ရွေးကောက်ပွဲလုပ်လို့ရရုံရွေးကောက်ပွဲရုပ်လို့ရရုံလုံလုံလေးရှိတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့ဆိုတာရှိတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ကတော့ခရင်းတယ်။အဓိကတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒအတိုင်းသူတို့စိတ်ဆန္ဒရှိသူမဲပေးပိုင်ခွင့်ရှိရမယ်။သူတို့ကတဦးဦးရဲ့ချင်းချောက်မှုကြောင့်မဲပေးရတာမျိုးအခြေစီခြင်းမို့။ဒါဆိုရင်လုံခြုံရေးအရာလွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူး။ဒါတွေကြောင့်မလို့လဲပြောချင်းဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ
်။စတေမာလီရဲ့မနေ့စောပိုင်းနေပြည်တော်စစ်သမိုင်းပြတိုင်းမှာပြုလုပ်တဲ့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်မှူးချုပ်စုံမင်းထွန်းကအဲ့ဒီလိုပြောကြားသွားတာပါ။ဝါဒီသားနဲ့ပတ်သက်လို့တမရော်ရဲ့ပြောကြားချက်အပေါ် UWSA ဘိုဟိုကတုံ့ပြန်မှုဆုံးဖြတ်ချက်မချရသေးကြောင်း UWSA ပြင်ပဆက်ဆံရေးယုံတာဝန်ခံဦးညီရန်းကပြောပါတယ
်။ခုချိန်ထိဘိုဟိုဌာနချုပ်ကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေဘာမှပြောတာမကြားသေးဘူး။ဒီလိုကိစ္စရပ်မျိုးကြတော့ဘိုဟိုဌာနချုပ်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာပဲမှုတည်ပါလိမ့်မယ်နော်။
ဝါဒီသားမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးဆိုတဲ့တက်မတော်ရဲ့ပြောဆိုချက်ဟာလုံခြုံရေးမယူလို့တဲ့အကြောင်းပြချက်သာဖြစ်ပြီး UWSA နဲ့အနာဂတ်ဆက်ဆံရေးထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကြက်ခတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်စစ်တော်မဖြစ်ဘူးပေါ့ဗျာဒါမဲ့စီးရရင်ဆိုင်ထားတဲ့အနေအထားဖြစ်တယ်အဲ့ဒီကြတဲ့မှာတစ်ဖက်နဲ့တစ်ဖက်လည်းအဆက်အဆံဒီပါရီကလည်းမရှိကြဘူးဗျာအဲ့လိုဖြစ်နေတဲ့အောက်မှာတော့လုံညိုရင်းရတာဝန်မြူနိုင်တဲ့အတွက်အဲ့ဒီဒေတာတွေမှာရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်ဘူးဆိုလို့ရှင်လုံလောက်ပါလေဗျာဒါပေမဲ့တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတော့အသုံးနှုံးနေကြတော့ဝါအဖွဲ့ကတရားနဲ့ပတ်သက်ပြီးတော့သူတို့စီမှာတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးဆိုတဲ့သဘောထားတွေတည်ရောက်သွားလို့ရှင်နှစ်ဖက်ဆက်ဆံရေးအတွက်အကျိုးမရှိဘူးဗျာဝါအဖွဲ့အနေနဲ့လည်းလက်ခံနိုင်မှာမဟုတ်ဘူးဗျာ
ဝါဒေတာတွေကအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ဟိုပန်နဲ့မန်မန်းမြို့နယ်တစ်ခုမှာတော့2020ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမယ်လို့ယုံကြည်ကြောင်းဝါအမျိုးသားပါတီ WMP ရဲ့အထွေထွေတွင်းမှုဦးဆမ်ဆောင်ကားကပြောပါတယ
်ကော်မရှင်ရဲ့ထုတ်ပြန်ချက်အရကကျွန်တော်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်း6မြို့နယ်ထက်မှာနှမြို့နယ်ဖြစ်တဲ့ဒီဟိုပန်နဲ့မန်မန်းကအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်ကလွတ်လွတ်လပ်လပ်လုပ်ခွင့်ရှိပါတယ်ကျန်တဲ့လေမျိုးနယ်ကတော့ဟိုဝလက်နက်ကင်အဖွဲ့ကထိန်းချုပ်တဲ့နေမျိုးဖြစ်တဲ့ကြောင့်အဲ့နေရာမှာတော့ကျွန်တော်ကလုတ်ခွင့်မရှိတဲ့အခါကျတော့ဒီချင်းချောက်ဖွင့်နဲ့ပတ်သက်တဲ့ဒါကတော့ဖြေဖို့တော့နည်းနည်းတော့ခက်တယ်အခုနှမျိုးနယ်မှာဟိုနေပေါ်ဟိုပါမျိုးနယ်နဲ့မဲမမျိုးနယ်မှာဝင်ရောက်ချင်းပြိုင်ဖို့ကတော့ဗာချင်းချောက်မှမရှိဘူးဗ
ျဝကိုပိုင်အုတ်ချုပ်ခွင့်ရဒေသထဲမှာမျိုးနယ်6မျိုးနယ်ရှိပြီးမြမအစိုးရကထိန်းချုပ်ထားတဲ့နှမျိုးနယ်နဲ့ UWSA ကထိန်းချုပ်ထားတဲ့4မျိုးနယ်ရှိတာပါရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိသေးဘူးလို့တက်မတော်ကပြောပေမဲ့မြို့နယ်အတိအကျကိုထုတ်ပြောတာမျိုးမရှိသေးပဲနောက်မှသာထုတ်ပြန်လိမ့်မယ်လို့တက်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုသွားပါတယ်ခင်ဗျာ။